များခင်ဗျာဒီနေ့ကျွန်တော်ပြောချင်တာကလည်းပမာပြည်ရဲ့ပညာရေးအကြောင်းပါပဲပြပရောက်ပမာတွေဟာသူများနိုင်ငံမှာပင်ပင်ပန်းပန်းရုန်းကန်လှုပ်ရှားနေကြရတဲ့ကြားကအမိပမာပြည်ကိုမမေ့ကြပဲဘယ်လိုကူညီရမလဲဆိုတာကိုအမြဲစဉ်းစားနေကြပါလေပြပပမာတွေရှိရာနိုင်ငံအသီးသီးမှာပြည်သူ့ကုန်ကြီးအဖွဲ့ဆိုတဲ့အဖွဲ့တစ်ခုစီရှိကြပါတယ်အမေရိကန်လိုကျယ်ဝန်းတဲ့နိုင်ငံမှာတော့မျိုးကြီးတစ်မျိုးစီမှာတဖွဲ့စီရှိကြပါတယ်သူတို့ဟာကိုနီကိုဟန်နဲ့ကိုငွေရှာကြပါလေအသင်းတွေစုပေါင်းပြီးတော့ရတဲ့ငွေနဲ့ပမာပြည်ကိုကူညီကြပါတယ်ဒီနှစ်တော့ပညာရေးစွမ်းဆောင်မှုအတွက်ကူညီတယ်လို့ကြားရတဲ့အတွက်ထူဝန်တာပါတယ်ပမာပြည်မှာကူညီထောက်ပံ့စရာကိစ္စတွေကငွေစရာပေါင်းတောက်ထောက်ထောင်လို့ပြောရမလို့ဖြစ်နေပါတယ်နူရဝက်ဆွဲလဲရတခိုးထောင်ဆိုသလိုဒုတိယကမ္ဘာစစ်ကြီးနဲ့ဆက်ပြီးပြည်တွင်းစစ်မီးကြီးတောက်တောင်ခဲ့တာကဒီနေ့ဒီမဆုံးနေပါဘူးဒီကြားထဲမှာရေနစ်ရဝါကုနစ်ဆိုသလိုစစ်ဆိုးရတွေကဝန်းထောင်ခဲ့တာကရာစုဝက်လောက်ကြာခဲ့တော့ဗမာပြည်မို့သာခတ်နိုင်တယ်လို့ပြောပါတော့မယ်စစ်ဘော်တွေကစစ်တပ်ဆိုတာစစ်တိုက်နေရမှာတိုးတက်တယ်လို့အယူရှိပါတယ်ဒါကြောင့်ပြပလည်းထွက်မတိုက်နိုင်တော့ပြည်တွင်းမှာပဲစစ်ပွဲတွေမပြောင်းလုပ်နေကြဟန်ရှိပါတယ်ပညာရေးအသုံးစရိတ်ကနိုင်ငံဝင်ငွေရဲ့200လောက်သာရှိပြီးတော့စစ်တပ်အတွက်အသုံးစရိတ်ကတော့40ရာနှုတ်အနည်းဆုံးကနေပြီးတော့အရက်သားအသုံးစရိတ်ကပါဟိုနိုင်ဒီနိုင်ထပ်နိုင်တိုင်းနဲ့50ရာနှုတ်ကျော်နိုင်ပါတယ်အဲ့ဒီတော့ပညာရေးအတွက်ဆိုရင်အရက်ကူပါလူဝိုင်းပါလို့ရတာမဆမ်းပါဘူးပညာရေးဆိုတာကလည်းစီးပွားရေးနိုင်ငံရေးတို့နဲ့ဆက်ဆံနေပါတယ်တန်းကြီးကမငင်းကြန်းတော့စီးပွားရေးကတိုးတက်တဲ့လောက်မတိုးတက်နိုင်ပါဘူးစီပွားရေးမတိုးတက်ရင်ပညာရေးလည်းမတိုးတက်နိုင်ပါဘူးပညာရေးမတိုးတက်ရင်စီပွားရေးရောနိုင်ငံရေးရောမတိုးနိုင်ပြီဘူးဂျာအေးသူ့မျိုးရိုက်ရုံမကသူ့အမိကတော့ဂျာအေးကိုပြန်ရိုက်နေတာမျိုးဆိုရင်ပေါ်ပြီးဆိုတာပေါ့ဗမာပြည်ရဲ့အတိုက်ခံပါတီကြီးတစ်ခုဖြစ်တဲ့ NLD ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကြီးကတော့တိုင်းပြည်ရဲ့အနာဂတ်တိုးတက်ရေးအတွက်အဖက်ဖက်ကပြင်ဆင်နေရှာပါတယ်အနာဂတ်စီပွားရေးအတွက်ပြင်ဆင်တယ်လို့အနာဂတ်ပညာရေးအတွက်လည်းပြင်ဆင်နေတာတွေ့ရလို့ဝန်တားရပါတယ်အဖွဲ့ချုပ်မှာပညာရေးကွန်ရက်ဆိုတာဖွဲ့ထားပြီးပညာရေးဆိုင်ရာသုတေသနတွေလည်းလုပ်တဲ့အပြင်လက်တွေ့လုပ်နေနေများတွေကိုလည်းပြည်သူ့ကြားဝင်ပြီးလုပ်နေတာတွေ့ရပါတယ်အာဏာရအဖွဲ့စီမဟုတ်တာနဲ့ဟုတ်တာတော့ကွာပြီးတာပေါ့ဒါပေမဲ့ပညာရေးဆိုတာကလည်းစောင့်ဆိုင်းနေစကောင်းနဲ့ကိစ္စမျိုးမဟုတ်ပြဘူးလုပ်နေနေများအလုပ်နိုင်တော့လုပ်တော့ကြာမှာပါပဲဒီလိုလုပ်နေတာကိုပြပကပမာတွေကကြားပါသိပါတယ်ဒါကြောင့်ဒီနေ့ပြည်သူ့ကုန်ကြီးအဖွဲ့ကစုပေးဖို့ရွေးချယ်ရမှာပညာရေးကွန်ရက်ကိုရွေးချယ်လိုက်ပါတယ်ဒေါ်လာ1000ကွန်ကြီးပါတယ်တောင်ကိုရီးယားမှာပြပပမာတွေဆုံးပြီးဒီလိုဆုံးပြတ်ရွေးချယ်ခဲ့ကြတယ်လို့သိရပါတယ်ပညာရေးကွန်ရက်လုပ်ငန်းတွေစက်တိုက်တိုးတက်အောင်မြင်ပါစေလို့ဆုတောင်းလိုက်ရပါတယ်ခင်ဗျာကျွန်တော်မောင်စွမ်းကြီးပါ